မြန်မာစစ်အစိုးရကမကြာခင်နှစ်တွေအတွင်းမှာကျင်းပပေးမဲ့ရွေးကောက်ပွဲတွေမှာမြန်မာဒီမိုကရေစီကောင်ဆောင်တောင်ဆန်းစုကြည်ကိုပါဝင်ခွင့်မပေးနိုင်ဘူးလို့မြန်မာစစ်အစိုးရကမြန်မာစစ်အစိုးရနိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်တာဟာတရားဝင်မှုမရှိဘူးလို့အတိုက်အခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတုံ့ပြန်ပြောဆိုလိုက်ပါတယ်။ဒါအပြင်ဒီလိုပြောဆိုလိုက်တာဟာအမျိုးသားပြန်လည်တင့်မြတ်ရေးကြိုးပမ်းမှုတွေကိုထိခိုက်နိုင်တယ်လို့လည်းသတိပေးပြောဆိုပါတယ်။အခုလိုဒီ NLD ရဲ့ပြောကြားချက်နဲ့ပတ်သက်ပြီးတော့ NLD သတင်းနဲ့ပြန်ကြားရေးတာဝန်ခံဦးညံဝင်းကိုကိုအောင်လွင်ဦးကဆက်သွယ်မေးမြန်းခဲ့တာဆိုတော့အပြည့်အစုံကိုပြောပြပေးပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။အာဆီယံနိုင်ငံကြားရေးဝန်ကြီးတွေစင်ကာပူနိုင်ငံမှာပြီးခဲ့တဲ့ပတ်တွင်းကတွေ့ဆုံတော့မြန်မာစစ်ဆိုးရရဲ့နိုင်ငံကြားရေးဝန်ကြီးဦးညံဝင်းကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကိုလာမယ့်2030ခုနှစ်ကျင်းပမယ့်ရွေးကောက်ပွဲတွေမှာဝင်ခွင့်မပြုတဲ့အကြောင်းပြောဆိုလိုက်တဲ့အပေါ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကတုံ့ပြန်ပြောဆိုလိုက်တာပါ။နိုင်ငံသားတူဦးနဲ့အိမ်တောင်ဘက်ဖြစ်သူမြန်မာနိုင်ငံသားမဟုတ်တဲ့သားသမီးတွေရှိသူဒေါက်တာဆန်းစုကြည်ကို1984ခုအခြေခံဥပဒေအရရွေးကောက်ပွဲဝင်ခွင့်မပြုနိုင်တာလို့စင်ကာပူနိုင်ငံကြားရေးဝန်ကြီး George Yeo နဲ့ဆွေးနွေးပြောဆိုရမှာနိုင်ငံကြားရေးဝန်ကြီးဦးညံဝင်းကပြောဆိုလိုက်တာပါ။ဒီလိုအခြေခံဥပဒေကိုကိုးကားပြောဆိုလိုက်ပြီမဲ့ဒါရီယာတရားဝင်မှုမရှိဘူးလို့ NLD ပြောဝင်ရပုဂ္ဂိုလ်ဦးညံဝင်းကပြောပါတယ
်။တလောကဒေါ်ဆန်းစုကြည်က2010ခုနှစ်ကရွေးကောက်ပွဲမှာနော်မပါရဘူး။ပါခွင့်မပြုဘူးဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဥစ္စာဥပဒေနဲ့လည်းမညီဘူးတရားဝင်လည်းမဟုတ်ဘူးဆိုတဲ့အကြောင်းအဲ့ဒါကိုကျွန်တော်တို့ကြေညာရထုတ်ပါတယ်။ဒေါ်ဆန်းစုကြည်ကသူကဘိုက်ဘတ်ပေါ့နော်ဘွန်စစ်တီဇင်ပေါ့နော်သူကမွေးတဲ့ကိုကသူကနိုင်ငံသားပါဖခင်လည်းသိချင်ပြီးဖြစ်တဲ့အတိုင်းပဲတိုင်းပြည်ရဲ့လွတ်လပ်ရေးပိတ်တော်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့အမိဒေါက်ခင်ကြီးတို့ကမွေးဖွားလာတဲ့မွေးရပါကျွန်တော်တို့နိုင်ငံသားတူဦးဖြစ်ပါတယ်အဲ့တော့ဒီလိုဒေါက်အောင်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့ရွက်ောက်ပွဲဝင်ဝင်မရှိဘူးလို့ပြောဆိုခြင်းဟာဒါပုဂ္ဂိုလ်ရေးအရာတော်ကောင်နိုင်ငံရေးအရာထိုးနှက်ချက်ပဲလက်ရှိအဖြစ်လည်းဒီလိုပြောဖို့တရားဝင်အခွင့်အရေးမရှိဘူးဘာကြောင့်လဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေလည်းမရှိသေးဘူးကျွန်တော်တို့ရွေးကောက်ပွဲဆိုင်ရာဥပဒေလည်းမရှိသေးဘူးဒီအခြေအနေမှာပြောကြားခြင်းဟာကျွန်တော်တို့မသင့်တော်ဘူးဒါပုဂ္ဂိုလ်ရင်းနဲ့နိုင်ငံရေးအရာကျွန်တော်တို့ပြောဆိုနေခြင်းသာဖြစ်ပါတယ
်ဒီလိုမြန်မာစစ်ဆိုးရနိုင်ငံကြားရေးဝန်ကြီးရဲ့ပြောဆိုချက်ဟာတရားဝင်မှုမရှိုံသာမကအခြေခံလူခွင့်ရေးတွေကိုချိုးဖောက်ရရောက်တဲ့အမျိုးသားပြန်လည်တင့်မြတ်ရေးကြိုးပမ်းမှုတွေကိုလည်းထိခိုက်မှုရှိနိုင်တယ်လို့ဦးညံဝင်းကသတိပေးပြောဆိုပါသေးတယ
်နောက်တစ်ခုကဒီလိုခွဲခြားခြင်းမျိုးကိုကျွန်တော်တို့လူခွင့်ရေးကြီးညာစာတမ်းမှာလည်းလည်းမခံပါဘူးဒီလိုပြောကြချင်းဒီလိုဆောင်ရွက်ချင်းကလည်းလူခွင့်ချင်းညာစာတာတွေကိုဖောက်ပြက်နေတာဖြစ်နေတယ်။နောက်လက်ရှိအပြည့်ဘုချုပ်ကျွန်တော်အောင်ကြည်နဲ့တောင်ဆောင်စုကြည်တို့ကနိုင်ငံရဲ့နိုင်ငံအတွက်ပြည်သူအတွက်စကားပြောဆိုနေတဲ့အချိန်မျိုးမှာဒီလိုမပြောသင့်မပြောတတ်တဲ့စကားတွေကိုပြောတာကျွန်တော်တို့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့နိုင်ငံတော်တည်ငြိမ်အေးချမ်းရေးကိုထိခိုက်စေတယ်လို့ကျွန်တော်တို့ကြေညာချက်ထုတ်ခဲ့တာဖြစ်ပါတယ်
အမျိုးသားပြန်လည်တင်းမြတ်ရေးကိုရည်ရွယ်ပြီးမြမစစ်စိုးရရဲ့ဆက်သွယ်ရေးဝန်ကြီးဦးအောင်ကြည်နဲ့ဒေါအောင်ဆန်းစုကြည် NLD တို့အကြားဆွေးနွေးနေတာတွေဟာလည်းကြိုကြားကြိုကြားဆိုသလိုသာရှိနေတာဖြစ်ပြီးပြီးခဲ့တဲ့လတွေကနောက်ဆုံးတွေ့ဆုံခဲ့ကြတာပါဒီလိုစကားပြောဆိုမှုတွေရဲ့နောက်ဆုံးအခြေအနေတွေဘယ်လိုရှိပါသလဲ
ကျွန်တော်တို့ကတော့နောက်ဆုံးတွေ့ခဲ့တာဇန်နဝါရီလ30ရက်နေ့ကလေဒီကြားထဲမှာနောက်ထပ်ဖြစ်ပေါ်တုံ့တက်မှုဘာရှိသလဲဆိုတာကိုကျွန်တော်တို့မသိဘူးလေဒါကြောင့်တိုးတက်မှုတစုံတရာရှိသလားလို့ဆိုရင်ကျွန်တော်တို့ကသိခွင့်မရှိတဲ့အတွက်အခုချိန်မှာဘာမှပြောလို့မရသေးပါဘူးခင
်ဗျ။ NLD ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းပြောပြသွားခဲ့တာပါ။အခုလိုဒေါန်ဆန်းစုကြည်ကိုရွေးကောက်ပွဲဝင်ခွင့်မပြုနိုင်ဘူးဆိုပြီးနိုင်ငံခြားရေးဝန်ကြီးရဲ့ပြောဆိုချက်နဲ့ပတ်သက်လို့ကုလသမဂ္ဂထွေထွေတွင်းရင်းမှုရဲ့အထူးချံပေးပုဂ္ဂိုလ်အီဘရာဟင်ကမ်ဘာရီကလည်းရှေ့လာတဲ့မြန်မာနိုင်ငံသွားရောက်တဲ့အခါဆွေးနွေးမယ်လို့ပြောဆိုထားကြပါခင်ဗျ။